မြန်မာစစ်တပ်နဲ့ရခိုင်နဲ့ကန်အေအေတပ်ဖွဲ့တွေကြားဆိုင်ပွဲတွေပြင်းထန်နေပြီးတော့ပုံမှန်ကျွန်းမြို့နယ်ကရဲစခန်းတစ်ခုကိုအေအေဖွဲ့ကစနေနေ့တော့ဝင်တက်ခဲ့ပြီးအဲ့ဒီမှာရဲတပ်ဖွဲ့ဝင်9ဦးသေဆုံးရပါတယ်တိုက်ပွဲတွေကြောင့်ဖက်ပြေးတင်းရှောင်နေရတဲ့စစ်ပီးဒုက္ခတွေဟာလည်းတောင်းကျော်ရှိနေပါတယ်ဒီအခြေအနေတွေပေါ်ကလပ်ရမကဘက်ကစိုးရင်ပူပန်နေတဲ့အကြောင်းကလပ်ရမကတင်းမှုကျုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရီကမေတုံးကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်
And on Myanmar, our humanitarian colleagues are concerned about the situation in Rakhine State with conflict continuing between Myanmar
and Myanmar. မြန်မာအနာမဏိနဲ့ရခိုင်တပ်မတော်ကြားကပင်းမာမှုတွေဆက်ပြီးတော့ဖြစ်နေတာကြောင့်ရခိုင်ပြည်နယ်ကအခြေအနေတွေပေါ်မှာကျွန်တော်တို့ရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့ဝင်တွေကစိုးရိမ်ပူပန်နေကြပါတယ်။မြောက်ဦးမြို့နယ်အတွင်းပြီးခဲ့တဲ့ပတ်ကပြည်ပကတွေထွက်ပေါ်ခဲ့လို့အဲ့ဒီဒေသမှာလူ3,800လောက်အိုးမဲ့အိမ်မဲ့ဖြစ်နေပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေအတွင်းပြီးခဲ့တဲ့နှစ်ကုန်ပိုင်းကလေးကစဖြစ်လာတဲ့ဒီတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရသူပေါင်း9,000လောက်ရှိနေပါပြီဒီလူတွေကိုအကူအညီတွေပို့ပြီးတော့ပေးနိုင်ရေးကလပ်ကမကရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအိုချာအဖွဲ့နဲ့တခြားလို့ပေါ်ကိုင်းတဲ့အဖွဲ့တွေဟာမြန်မာအစိုးရနဲ့ပြောဆိုဆွေးနွေးကြပါတယ်လို့ကလပ်ကမကတွင်မှုကျွေးပြောခွင့်ရပုဂ္ဂိုလ်ကရှင်းပြခဲ့တာပါမြန်မာစစ်တပ်နဲ့ရခိုင်တပ်ဖွဲ့အေအေကြတိုက်ပွဲတွေပြင်းထန်နေလို့မဲ့ဆိုရင်လည်းအေအေအဖွဲ့နဲ့ငြင်းငြိမ်းရေးဆွေးနွေးဖို့အမြဲတမ်းလမ်းဖွင့်ထားတယ်လို့တမလာရုံးပြောခွင့်ရပုဂ္ဂိုလ်ဥဇော်ထေကမိကကျင်းပတဲ့တရားစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းဖြစ်လာတဲ့အခြေအနေတွေကနိုင်ငံအတွက်စိုးရိမ်စရာလည်းဖြစ်လာနေတယ်လို့ဥဇော်ထေကဆိုပါတယ်